ဒေါက်တာသိမ်းမွင်းဆရာဒေါအောင်ဆန်းစုကြည်ရဲ့ဩစတြေးလျခရီးစဉ်နဲ့ပတ်သက်ပြီးတော့ကြံပြင်းကြည့်မယ်ဆိုရင်အောင်မြင်တဲ့ခရီးစဉ်တစ်ခုလို့သတ်မှတ်နိုင်ပါလားခင်ဗျာ
genome and in association the armenian cuisine တခုပါလာတဲ့ဒီအစီအွေတွေမှာအကုန်လုံးအောင်မြင်လာတွေ့ရပါတယ
်ဟုတ်ကဲ့တောင်ဆန်းစုကြည်အခုဩစတြေးလျနိုင်ငံကိုသွားရောက်တဲ့အချိန်ဟာမြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာအတော်လေးဝေဖန်ခံရတဲ့ညှိုးနှွမ်းကြဆင်းနေတဲ့အချိန်လို့ဆိုရင်မှားမယ်မဟုတ်ပါဘူးသူသဖြင့်ဒီနောက်တိုင်းနိုင်ငံတွေကတောင်ဆန်းစုကြည်ကိုပါပို့ပြီးတိုက်ခိုက်တာဝေဖန်တာတွေအများကြီးမီဒီယာတွေကလည်းစီးကြကြပါတယ်ဒီအချိန်မှာဩစတြေးလျနိုင်ငံရဲ့ခီးစဉ်ဟာဒီပုံရိပ်တွေကိုဖတ်ဆင်နိုင်ແລະອ່ເຈນນີ້ຕະຊົງດຽວຊິແມ່ລູຄັນມັນວ່າລະ
ເອີ້ອີ່ນຽມາຈົນອານີ້ແນ່ອັນລູຄັນນະຄັນມັນແນ່ໃນໃດແມ່ອັນອີ່ສາຫນັງງານເນາະເລັກຊິຈາຊິນໃນປົ່ງເຮກໂຮເສແດຄະຍີ້ຊິນຢູ່ປົ່ງຫນຢູ່ບໍ່ຜິດລາວບໍ່ເລບາບິລູສໍອັນອີ່ນຽມາມິກຊ໌ຟີລິ່ງຜິດຕົວແດຫນັງງານກາອ້າຍວາຍມາບໍ່ບໍ່ເລອອສເຕຣລີຍາດີອາຊີອານບໍ່ອັນອີ່ນຽມາໂຕໂຕຍຣີແອຄຊັນກາຈາໂຮອະມຽນກາ2ມືອັນອີ່ລູແມ່ມຽນມາຄອມມູນິຕີແມ່ລະອະມຽນກາ2ມືໂຕຕະຄູກາຈາໂຮပြဿနာတွေအားလုံးဟိုးရင်ကနေခေတ်ဆက်ဆက်မရှင်းခဲ့တဲ့ပြဿနာပြဿနာကိုနှစ်နှစ်သားဖြစ်တဲ့အစိုးရအနေနဲ့လက်လောဝင်မရှင်းနိုင်တဲ့အပိုင်းတွေရှိတယ်။ဆိုတော့ဟိုလက်ရှိအစိုးရလည်းလှုပ်ဆောင်တဲ့လှုပ်ဆောင်ချက်ကရောအမေစုရဲ့ run နေရတဲ့ခရီးရောအကုန်လုံးအဲ့ဒီအပိုင်းမှာနားလေတဲ့အုပ်စုကတအုပ်စုပေါ့လေ။အဲ့ဒီနားလေတဲ့အုပ်စုဘက်မှာပြောမယ်ဆိုလို့ရှိရင်တော့အစိုးရနှစ်ရက်ဖြစ်နေတယ်ဆိုတော့လည်းသိတယ်။ဆိုတော့ဒီဘက်ကအုပ်ချုပ်ရေးဆိုတဲ့အစိုးရနဲ့ဟိုဘက်မှာတက်မတော်ရဲ့လှုပ်ဆောင်တဲ့အပိုင်းပေါ့။ဆိုတော့နှစ်ပိုင်းကိုမြင်ကြတယ်။ဒါပေမဲ့လို့ကခြားတစ်ပိုင်းကကြတော့ဦးနာအစိုးရဆိုတဲ့နေရာမှာဒေါက်တာဆွေကြီးနိုင်ငံတော်ရဲ့ nation scale leader ဖြစ်တယ်စိတ်ကောင်ဆလာဖြစ်တယ်ဆိုတော့ဟိုတက်မတော်ဖြစ်ဖြစ်ဘယ်လိုဖြစ်ဖြစ်အချိန်မှာဖြစ်ကြရဲ့ပြဿနာတွေအခက်အခဲတွေအားလုံးဒေါက်တာဆွေကြီးမှာသာတာဝန်အရှိဆုံးဆိုတဲ့ပုံစံလိုမျိုးတာလင်းမြင်တယ်ရှင်းစေခြင်းနဲ့ဒေါက်တာဆွေကြီးကိုသာလင်းအပြစ်ဖို့ကြရပေါ့လေအဲ့လိုမျိုးနှစ်ပိုင်းဖြစ်နေတာကိုမြင်ရတယ်မှားခက်တယ်ပေါ့နော် reaction ကနှစ်မျိုးဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ဒါပေမဲ့ဩစတြေးလျအစိုးရကတော့တကယ်ထိုက်ထိုက်တန်တန်ဂုံပြူကျူဆိုတာပဲ guns လူတွေပါတယ်နော
်အဲ့ဒ
ါကြတော့ဩစတြေးလျအစိုးရရဲ့မူဝါဒအနေနဲ့ကတော့အနောက်တိုင်းနိုင်ငံတွေဘက်ကမြင်နေကြတဲ့အမြင်ကိုလည်းအဖက်ဆယ်တဲ့သဘောမျိုးမဆဲအောင်နိုင်ဘူးလား
ဆိုတော့အဲ့ဒီနေရာမှာသူ့ကိုမရောက်ခင်နေရတယ်သတင်းစာတွေမှာရောသတင်းတွေမှာရောတောက်လျှောက်ဒီဩစတြေးလျအစိုးရကိုပရက်ရှာတွေပေးနေတာတွေ့ရတယ်ဟော Michael Temple အစိုးရကိုသူ့ဆိုလည်းသူတို့ဘက်ကဘာမှ response မလုပ်ဘဲနဲ့တကယ်တမ်း ASEAN leaders တွေရောက်လာတဲ့ခါကျတော့ဒီရောပါချပြသွားတယ်ဆိုတော့ ASEAN nations ကဒီ issues ကအားလုံး ASEAN ဒါလင်းသက်ဆိုင်နေပေါ့ဒီ ASEAN ရဲ့ policy ကိုသူတို့အနေနဲ့ဘယ်တော့မှ cross လုပ်မှာမဟုတ်ဘူးဆိုပြီးတော့ Michael Temple ကအဲ့ဒါနဲ့နေတော့သူတော့ပြချလိုက်တယ်ဆိုတော့သူတို့ရဲ့ stand က ASEAN က issue တွေကောင် ASEAN nation တွေ issue တွေကောင်သူတို့ကဝင်ပြီးတော့မဆွတ်ဖတ်ဘူးမဝေဖန်ဘူးသို့တော်လည်းပဲ concern ဖြစ်တာတွေကိုတော့သူအနေနဲ့ရော
နောက် Australia အစိုးရအနေနဲ့ဒါဒေါန်ဆန်းစုကြည်ကိုသူတို့ကနားလဲတယ်ပေါ့လေ ASEAN ရဲ့ပြဿနာတွေပြည်တွင်းမှာလည်းပဲအစိုးရနှစ်ပိုင်းဖြစ်နေတယ်ဘာညာဆိုတာကိုတစ်ချိန်တည်းမှာပဲ Australia မြန်မာနိုင်ငံစစ်တပ်တပ်မတော်ကိုလည်းပဲသူတို့ကဆက်လက်ပြီးတော့အသိမှတ်ပြုပြီးတော့အကူအညီတွေပြည့်တဲ့သဘောတွေဆက်လက်ရှိနေပါတယ်အဲ့ဒါကြတော့ဟော
ကျိုးနေတဲ့ ASEAN ရဲ့ policy မှာတော့ဝင်မဆွတ်ဖောက်ဆိုတော့မြန်မာရဲ့ policy မှာလည်းတော့ဝင်မဆွတ်ဖောက်ဘူးဟိုလက်ရှိအစိုးရသွားနေတဲ့လမ်းကြောင်းတွေအစိုးရအခက်အခဲတွေလည်းရှိကောင်းရှိမယ်ဆိုတော့တို့အနေနဲ့ကဘယ်လိုနည်းနဲ့ support လုပ်လို့ရမလဲဆိုတဲ့ stand မှာသူကသွားတယ်ဆိုတော့ဟိုလက်ရှိအစိုးရကို financially ကိုတော့ကျန်တဲ့နည်းကိုဆိုလို့ကောင်ဟိုတစ်ခါမှလည်းပဲမြန်မာတပ်မတော်ကိုလည်းပဲဟို military နဲ့ပတ်သက်တဲ့ဒီ funding နဲ့ research တွေ training တွေပေးတာတွေလည်းသူတို့ကသွားတယ်ဆိုတော့တိုးရီအနေနဲ့ကတော့အစိုးရကို nation buildings အတွက်တိုင်းပြည်ရဲ့ democracy နည်းကြကြဒီ total ကြောင်းလဲလို့ရဲဆောင်ရွက်တဲ့နေရာမှာအစိုးရကိုသူတို့အနေနဲ့ support လုပ်တဲ့နေရာနေပဲသွားတာကိုတွေ့ရတယ်
Okay.
So criticize Lotus stand ကလည်းမသွားဘူ
း။အဲဒီ Australian နိုင်ငံ media တွေရဲ့ရေးသားချက်ကဘယ်လိုပါလဲဒီစာနဲ့ပတ်သက်ပြီးတော့
။ So media ရေးသားချက်ကခုနကျွန်တော်ပြောတဲ့ဟိုလက်ရှိအစိုးရပုံမှာတာဝန်အရှိဆုံးဆိုတဲ့ stand back ကနေသွားတာကိုတွေ့ရတယ်။ So အဲဒီ user ကလည်းပဲနိုင်ငံတကာဟိုရောနောက်ထပ်လက်ရှိအစိုးရရော big pressure တိုက်ရောက်စေတာပေါ့။ The rest stand ကတော့ usually on human rights ဆိုပေါ်မှာအခြေခံတဲ့ stand back ကနေသွားပြီးတော့လက်ရှိဖြစ်နေတဲ့ပြဿနာတို့အားလုံးဒီတော်ဆန်းစုကြည်နဲ့ဒီလက်ရှိအစိုးရမှာတာဝန်အရှိဆုံးဖြစ်တဲ့အတွက်သူတို့အနေနဲ့ဒါကိုရှင်းသင့်တယ်ဆိုတဲ့ပုံစံမျိုး stand ကနေသွားတော့တွေ့ရတ
ယ်။ Australia အစိုးရကို၌ကရော migrant တွေပေါ်မှာသူတို့ထားတဲ့သဘောထားနောက်တစ်ခါအရင်အစိုးရဟို Julia Gillard လက်ထက်တုန်းကဆိုလို့ရှိရင်ဒီ Muslim တွေကိုပြောရတာနဲ့ပတ်သက်လိုက်သူတို့နိုင်ငံရဲ့သဘောထားကဒီကိစ္စမှာဘယ်လောက်ထိသဘောထားကျေပြန့်တယ်လဲနိုင်ငံတကာလူခွေနောက်တိုင်းနိုင်ငံတွေကပြောနေကြတဲ့အစဉ်တိုင်းမျိုးရှိပါရဲ့လား Australia အစိုးရရဲ့သဘောထား itself က
So So အစိုးရရဲ့သဘောထားကတော့ခုနကဒီ legacy liberal government ပေါ့လေ liberal government stand က immigration ဆိုပေါ်မှာတော့ဟို very top လက်ရှိမှာဟိုရင်းတော့ Julia Gillard မှာကျတော့ labor government ကကျတော့ဒီ migrants တွေကိုသူတို့အနေနဲ့ကကျတော့အခွင့်အရေးပေးတဲ့အပိုင်းမှာရောသူတို့ status ကိုပြောင်းပေးတဲ့အပိုင်းမှာ very soft ဖြစ်တယ်ပေါ့လေ the liberal stand ကတော့ very tough ဆိုတော့ဒီနေရာမှာတော့မြန်မာရေလို့မဟုတ်ဘူးဆိုတော့ဗေနင်္ဂရေရှိပြီတို့တွေကမစတော့ပင်းပုတ်ကသူတို့ရဲ့ဟို the best policy ပေါ့အဲ့ဒီပုံမှာသူတို့ကဂင်တယ်ပြီးလက်ရှိဒီအစိုးရဖြစ်လာတာပေါ့လေဒ
ီဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်ကစမ်းကြည့်နေတာကတော့သူတို့ကဘလောက်စားလို့လဲဆိုတဲ့ဘောပေါ့လေတချို့ကပြောမယ်ဆိုပြောစရာဖြစ်နေတာပေါ့မဟုတ်ဘူးလား
ဟုတ်တယ်ဟုတ်တယ်သူတို့ကဒါပေမဲ့သူတို့ရဲ့အခြေအနေမှာကြတော့ဘယ်လိုရှိလဲဆိုတော့ဟိုတို့ရင်းနေတဲ့ဒီ migrants ကို stop လုပ်ကိုလုပ်ရမယ်ဆိုတဲ့ stand ကဟို nations get to get the urgent policy ဖြစ်သွားတယ်ပေါ့ဘာလို့လဲဆိုတော့အကယ်၍များဒီပုတ်တွေကို stop မလုပ်ဘူး migrants intake ကိုဒီလိုနီးနဲ့ပုတ်နဲ့လာတဲ့နီးနဲ့ stop မလုပ်ဘူးဆိုလို့ရှိရင်လည်းဟိုအင်ဒိုနီးရှားတို့ဘာတို့ပဲတခြားနိုင်ငံရွာနီးချုပ်ဆက်နိုင်ငံတွေဘက်ကနေဝင်လာမှတွေကလည်းနှိမ့်ပရိစေတာနဲ့ပေါ့လေထိမနိုင်သိမရဖြစ်လာခဲ့ရင်တိုင်းပြည်အတွက်ကဟိုဘယ်လိုမှအဝါလုံးနိုင်မှာမဟုတ်သူတို့တွေကအဲ့လိုမျိုးဟို IME ပေါ့ illegal marine charm entry နဲ့မဟုတ်ပဲနဲ့ဟိုတည်ရဝင်နီးနဲ့ဝင်မှာတည်ရဝင်နီးနဲ့ skill migrants ပေါ်နေမျိုးနဲ့ဝင်မှာသူတို့အနေနဲ့အပြူဝါကျူဆူပါတယ်လူတို့ extend နဲ့သွားတယ်ကို
နောက်တစ်ခုအာဆီယံနိုင်ငံတွေအထက်မှလည်းပဲခုနကဒေါက်တာတိမ်မွေးကအင်ဒိုနီးရှားဆိုလို့အင်ဒိုနီးရှားဟာကမ္ဘာပေါ်မှာလူကြီးအများဆုံးမွတ်စလင်နိုင်ငံဖြစ်ပါတယ်ဒါပေမဲ့မလေးရှားနဲ့ဆိုင်ရင်အင်ဒီဂျင်းနိုင်ငံပဲရင်းချင်းမှုအပြင်နဲ့တိမ်မွေးကွာပြီးမယ်မလေးရှားရဲ့ stand ကမြန်မာနိုင်ငံရဲ့ကိစ္စမှာပို့ပြီးတော့တင်ပါတယ်အင်ဒိုနီးရှားပုံမှန်လည်းပူကျူးစားတယ်လူတွေကအကြမ်းင်းလက်ခံကြပါတယ်ဘယ်လိုနှိုင်းရှင်လို့ပါတော့ပါလား
ဆိုရှင်းပြမယ်မလေးရှားမှာလေ10နှစ်ကျော်ကျွန်တော်နေခဲ့ပါတယ်ဆိုမလေးရှား political system ကိုလည်းကျွန်တော်ကံကောင်းသဘောပေါက်တယ်ဆိုတော့အဲ့ဒီနေရာမှာဒါသူတို့ရဲ့ policy သူတို့ political struggle နဲ့ပဲဆိုင်ပါတယ်ဆိုတော့ usually ရတော့ဗောလေသူတို့အနေနဲ့ကဒီသူတို့ရဲ့ဒီ political struggle မှာထွက်ပေါက်ရှာတဲ့ခါကျလို့ရှိရင်တော့တကယ်ဟို the best issue သူက pick လုပ်ရတယ်ပေါ့လေအဲ့ဒီပုံမှာ motivate ပြီးတော့မှသူအသက်ရှူချောင်ရေးသူတွေပြန်ပြီးမဲရရေးသူအဲ့ဒီအပိုင်းတွေကိုတော့သွားရတယ်ပေါ့ဆိုတော့ဒီနေရာမှာတော့ကျွန်တော်အနေနဲ့မြင်တာကတော့ဟိုလက်ရှိအစိုးရအနေနဲ့ပေါ့လေအရင်ကအားလုံးလည်းသိပါတယ်ဒါကသူ့မှာရှိတဲ့ဒီတခြားဒီအာဂရီလိုက်စားတဲ့ issue တွေအများကြီးရှိတဲ့အခါမဲပြန်ရရေးသူ့ရဲ့နိုင်ငံတွင်း pressure ကိုညော့ပါဖို့အတွက်ပြည်သူတွေရဲ့ဟိုတဲကြီးကြိုက်ပေါ့ဒီ topic ကိုသူက pick လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီစဉ်အတွင်းမှာဩစတြေးလျရှင်းနေတစုကဒေါင်ဆန်းစုကြည်ကို International Criminal Court တင်ပြီးတော့အရေးယူဖို့ဆိုတာကိုကြိုးစားခဲ့ကြပါတယ်တကယ်တော့ဥပဒေအပြင်ဆိုရင်အစကတည်းကသူဘယ်လိုလုပ်မှမရနိုင်ဘူးဆိုတာကတော့သူကရှင်းနေစစ်စစ်ဆိုရင်သူလည်းနားလည်မှာပဲသိကြတယ်။ဘာကြောင့်လုပ်လဲ
Very obvious.
Very obvious. ဘာကြောင့်လုပ်တယ်ထင်လဲ။တချို့ကတော့သူတို့ဟာကြော်ကြမှုကြောင့်လုပ်တယ်တချို့ကလည်းပဲဒီနောက်ခံဖွဲ့စည်းတချို့တွေရဲ့ငွေကြေးကြောင့်လုပ်တယ်ဘာကြောင့်ပြောကြတာ။ဒေါက်တာသိမ်းမွင်းအမြင်နဲ့ကျွန်တော်ကြားချင်ပါတယ်ဒီကိစ္စမှာ။
အော်ကျွန်တော်အနေနဲ့ရောကျွန်တော်ချုပ်ချုပ်နေတယ်ကျွန်တော်လက်လမ်းမိသောပုဂ္ဂိုလ်တွေဆွေးနွေးကြည့်ပါတယ်ဒီဥစ္စာမြန်မာစကားလုံးနဲ့ပြောမယ်ဆိုတော့ပေါ်ပင်ပေါ့အမေရိကန်ဆိုလို့ရှိရင်ဟိုရှေ့နေတယ်ဆိုလို့ရှိရင်သူတို့လုံထုံးလုံနေတယ်သူတို့ prosecution လုပ်မယ်ဆိုလို့ရှိရင်လည်းသူတို့မှုကဟို attorney general ရှိတင်တယ်ဆိုလို့ရှိရင်တော့ဖြင့်ဒါဟာ approve လုပ်တယ်မလို့ဒီ6ရက်ကတော့သူတို့သိနေတာပဲလေနောက်ထပ်တစ်ခုကဟိုတရားဆွဲမယ်မဆွဲဘူးဒါကြီးအားလုံးသူတို့လုံချင်တဲ့ပါဆိုအရင်ဆုံးနေရာမလုပ်ပဲနဲ့အခုတည်းမှာဟိုနိုင်ငံတော်ရဲ့ state counselor ကိုရောက်မယ်ဆိုတဲ့အချိန်မှာသူတို့လည်းသိတယ်ဒါကြီးအထွန်းချင်းနဲ့ approve မလုပ်ဘူးဆိုတာကမန်းကနန်ကောက်ကက်တင်လိုက်တဲ့အခါကျတော့သဘောပေါက်ပါတယ်ဒါကဟို popularity အတွက်ပေါ့အမှန်အဲ့ဒါလည်းဖြစ်နေတယ်နောက်တစ်ခုကကျတော့သူတို့အနေနဲ့နိုင်ငံတကာကို attention ပေါ့ဒီ issue ကြီးဖြစ်နေတယ်ဒါဒီကောင်းဆောင်မှာတာဝန်ရှိတယ်ဆိုတဲ့ပုံစံလိုမျိုးဟိုမိမောင်းထုတ်ပြလိုတဲ့အနေနဲ့တရားစွဲတယ်ဆိုပြီးတော့တင်လိုက်တယ်လို့ပဲမြင်ပါတယ်အမှန်တကယ်တော့ပေါ်ပင်ပဲပေါ့
ဟုတ်ကဲ့အဲ့တော့နောက်ဆုံးမေးခွန်းတစ်ခုမေးပြရစေ Australian နိုင်ငံပြည်သူတွေရဲ့သဘောထားကို၌ကတော့ဘယ်လိုရှိတယ်လဲဆိုတာနည်းနည်းသိကြတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တော်တော်ကတွေ့ရပြီးခဲ့တဲ့နှစ်တည်းကဟို Indian ចောင်းသားတွေအများကြီးအဲ့မှာ discriminate လုပ်ခံရတာတွေပါတယ်။တက္ကသိုလ်ចောင်းသားចောင်းသားဆိုတာပညာတတ်တွေတကယ်တော့ဒီဘက်မှာဆိုចောင်းသားတွေသိတုတ်တဲ့အမြင်တွေရှိကြတယ်ဒီကိစ္စကိုလုံးဝလက်မခံနိုင်ရဘူး။ Australia မှာအဲ့လိုဖြစ်တဲ့ကြတော့အတော်လေးထူးထူးဆန်းဖြစ်နေဘယ်လိုမြင်မိပါလဲဒီကိစ္စ။
အဲ့ဥစားကြတော့ဒီ Australia ဘက်မှာဒီအထူးသဖြင့်ဒီ Asia ကလာတဲ့ဒီ migrant တွေပေါ့ဒီမှာចောင်းသားတက်တဲ့သူတို့ဟိုတော့အဲ့ဒီပုံမှာအမြင်ရမတူကြဘူးဗျ။ Melbourne ဘက်မှာဒီ white supremacy ပေါ့အဲ့ဒီဥစားနည်းနည်းလေးအဲ့ဒီဟောပေါ့လေဒီနည်းနည်းလေးထကြွားတယ်။အဲ့အုပ်စုက white pride group လို့ခေါ်တယ်သူတို့ကဆိုတော့သူအနေနဲ့ကလူဖြူကြီးစိုးရေးပေါ့မူဝါဒကိုဂိုင်နေ။ဂိုင်တဲ့အခါကျတော့လူဖြူမဟုတ်တဲ့သူတွေအထူးသဖြင့် Asia ဘက်ကလူတွေကို နီးမျိုးစုံတုံးပြီးတော့ပေါ့ဟို attack လုပ်ဖို့အတွက်ကို attack လည်းလုပ်တာတွေလုပ်ခဲ့ပါတယ်ဟုတ်ကောပေါ့နော်ဟိုကြိုကြားကြိုကြားပေါ့ဆိုတော့အဲ့လိုတွေရှိခဲ့တယ်ဒါပေမဲ့ဒီနိုင်ငံအစိုးရတခုပါကောင်းလဲဆိုတော့ဒီနေရာမှာဟိုလူမျိုးရဲ့ဘာသာရဲ့တားရောင်ရဲ့ဆိုတာမျိုးမူနဲ့မသွားဘဲနဲ့ဟိုဘာအဖြစ်မှုကျူးလွန်တယ်ဆိုတာပေါ်မှာသွားပြီးတော့အရန်ထိရောက်တယ်ဂိုင်တွေတာဆိုတော့ဥမာပြီးသွားတဲ့ခါကျပြဿနာတွေဖြစ်တယ်ဖြစ်ပြီးသွားလို့ဆိုရင်တိတ်မကြောက်ဘူးနောက်ဘက်မှာ white bread cooker ဆန္ဒပြမယ်လို့ဘယ်လိုပဲချက်နဲ့ထပ်ပေါ်လာရဲ့ဆိုရင်ဒီလူတွေရဲ့ SMS တွေဒီလူတွေ phone conversation တွေအနေပြီးတော့မှာလေချက်ချင်းလိုက်ပြီးတော့မှာဒီ leader တွေထကြွမဲ့သူတွေကိုအရေးကိုချက်ချင်းယူပြီးတယ်တရားဥပဒေစိုးမိုးရေးပိုင်းကတော့တိတ်ကောင်းတယ်